ရှမ်းပြည်မြောက်ပိုင်းမွန်မိတ်မြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေပြီး KIA ကချင်တပ်နဲ့ပူးပေါင်းတပ်တွေကရဲစခန်းကိုသိမ်းယူလိုက်တယ်လို့စစ်ကောင်စီကတော့လေကြောင်းကပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲပလောင်ပြည်နယ်လွတ်မြောက်ရေးတပ် PSLF DNL ကသူတို့သိမ်းယူထားတဲ့မြို့တွေပေါ်မှာအုပ်ချုပ်ရေးရန်တရားတွေကိုစဖော်ဆောင်နေပါပြီ။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ။
မိုးမိတ်မြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတာရက်သက်သက်တပတ်ကျော်ကြာမြင့်ခဲ့ပြီးတဲ့နောက်ဒီကနေ့မနေ့ပိုင်းမှာတော့မိုးမိတ်မြို့ပေါ်မှာပါတိုက်ပွဲတွေဖြစ်ပွားလာနေပါတယ်။မိုးမိတ်မြို့တိုက်ပွဲအခြေအနေကိုမြို့ကန်တူက VOA ကိုအခုလိုပြောပါတယ်
။ဘာမှမလာတော့ဒီလိုအဲ့ဘယ်ဘယ်လိုကြည့်ဖိုက်တာအခုကနေပါရတန်းကြီးကြီးအဲ့လိုပဲကြားတယ
်။မြို့ကန်နောက်တူကလည်းအ ਨੇ ဆုံးလေချောင်းကနှစ်ကြိမ်လာရောက်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်။
本当はあの人にも絶対なりを見るレンズとしたいが場合にさって本当はもうちょっとになっちゃうよって言ってねやろうじゃらね仲間と聞いて今は全然全然何て言うのよ場合にもってさいや見れないのねってさそっちの頭に言うのよってね
ロロゼあびんつえまじないだじゃんあやたり踢かいてあちにどてちゃまてやてちゃんပြောပါれရှမ်းမြောက်ဒေသတွင်သတင်းတွေကိုအဓိကဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့မိုးမိတ်မြို့ကို KIA နဲ့ PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းနဲ့နေကင်း12နာရီလောက်ကရဲစခန်းကအလံဖြူထောင်ပြီးလက်နက်ချခဲ့ကြောင်းပြောပါတယ်။မိုးမိတ်တိုက်ပွဲနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်မေးမြန်းရမှာတော့
ဘူးရောဟာဒီကိပေးပုံချက်တဲ့ဒီဘာမှမရှိဘူး။ဟုတ်ကဲ့လက်နက်ရခုတင်အားပါအော်ကပ်ပစ်တဲ့ဆိုတော့လိုက်ကမှဆက်တော့ပဲကျွန်တော်ဆက
်ပြီးခဲ့တဲ့ရပိုင်းတွေကတော့မိုးမိတ်မြို့နယ်မန်ပတ်မန်ဖွဲအုံချောနဲ့ရွှေစာလီဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းမိုးမိတ် KI KPDF အဖွဲ့သတင်းထုတ်ပြန်ထားပါတယ်တစ်ချိန်တည်းမှာပဲပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF PNLA ကသူတို့သိမ်းယူထားတဲ့မြို့နယ်တွေမှာဒေသအုပ်ချုပ်ရေးရန်နေရာတွေအကောင့်ထဲပေါ်ဆောင်ရွက်နေပြီဖြစ်ကြောင်း PNL ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါတယ်
။ဟာမြို့ကြီးမှာတော့ဒီအစ်ကိုစိုက်မှလုပ်ငန်းတွေလုပ်နေတာပဲ။ဒီလိုတင်းငန်းမျိုးအားလုံးလည်းခုလိုမျိုးပုံလုံးအားဆောင်နေတာပဲ
။ PSLF PNL ကနမ်ဆန်နမ်ဒူမန်ဒူမိုင်းငေါနမ်ခန်ကုတ်ခိုင်နဲ့မိုင်းလုံမျိုးတွေကိုသိမ်းယူထားတာဖြစ်ပါတယ်။ဒီလ17ရက်နေ့ကစစ်ကောင်စီနဲ့ညီနောင်မာမိတ်သုံးဘွဲ့တို့ယာယီအပြစ်ရဖို့သဘောတူပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကဒေသအတော်များများမှာတိုက်ပွဲတွေရဆိုင်နေခဲ့ပေမဲ့ဒီလ16ရက်နေ့ကကိုကန့်ဒေသအတွင်းမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ် MNDAA တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းညီနောင်မာမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်လက်ရှိတိုက်ပွဲသတင်းတွေကိုစစ်ကောင်စီဘက်ကထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။